ကရင်ပြည်နယ်ဖပွန်ခရိုင်နယ်ကမဲရထမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9ကဧပြီလ28ရက်နေ့မှာတင်ပိုက်လိုက်တဲ့တနေ့ထဲမှာပဲတန်လွင်ညကန်းအနီးကကရင်ကျေးရွာတွေကိုစစ်ကောင်စီဘက်ကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်ဒီသတင်းကို VOA သတင်းတောင်မအေးအေးမှာကပြောပြပေးမှာပ
ါကရင်ပြည်နယ်ဖပွန်ခရိုင်တန်လွင်ညကန်းဘေးကမြန်မာတပ်စခန်းတစ်ခုကို KNU ကတင်ပိုက်လိုက်ပြီးတဲ့နောက်တနေ့ထဲမှာပဲKNU တပ်မကထိ ंछ ုံနေမြန်မာရှိတဲ့ကရင်ကျေးရွာတွေကိုလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်း KNU တပ်မငါးကပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးစောကလေတို့ကပြောပါတယ်
။သူတို့လေရင်ကကြံဝဲလာတော့တော့ဒီဟို drone နဲ့စင်းပါတာပေါ့ဘလုံး6စင်းပါ။အဲ့မှာလာပြီးတော့မှဒီဒီကွေတော့ပေါ့သူတို့ဝဲပြန်ပြီးတော့မှဟိုဒီ border ကွေမှာအဲ့မှာတာပြည့်တယ်။နောက်တော့ဒီအလင်းမြေကန်းတစ်ခုမှဒီဝေဘူထားဆိုတဲ့ရွာကိုတော့ပြည်တယ်။ဒီလေဆက်တနာကြီးလေမိနစ်50လာအဲ့မှာသူတို့လာပြီးတော့အဲ့မှာသွားကျဲတာဒီဟိုဘွားတက်ခွေမှာကျတော့သူကကော့ခိုရွာပေါ့နော်။အဲ့ဒီနောက်ဟိုတလင်မြေကန်းတစ်ခုမှာကျတော့ဝေဘူထားရွာပေါ့ခုနပြောတဲ့ရွာမျိုးရွာပေါ့သူတို့လာကျဲသွားတယ်လို့
လက်ရှိမှာတော့ထိခိုက်ပျက်စီးမှုစီးရင်နေမသိရသေးကြောင်းပြီးခဲ့တဲ့မလ28ရက်နေ့ကစပြီးစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်သွားပြီးကြတဲ့ကရွာသားတွေကတော့တလကြတဲ့အထိဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့လည်းဆိုပါတယ်
။ထိခိုက်ဒဏ်ရာမှုနဲ့ပျက်စီးဆုံးရှုံးမှုကတော့အခုကျွန်တော်တို့ဟိုစီးရင်စရားနဲ့ကြည့်ရမရသေးဘူး။လူတွေကတော့ဟိုဒီ29ရက်နေ့လာပြည့်ကြတဲ့ကဒီရွာသူရွာသားတွေလည်းသူတို့ကဒီရွာထဲမှာဟိုသူတို့ရဲ့သူတို့ဒီနည်းနည်းလွတ်တဲ့နေရာမှာဟိုရှောင်ပြီးတော့နေကြတာပေါ့နော်။သူတို့လည်းပဲဒီလိုလူရင်ကဒီလိုဟိုခဏခဏလာဝဲနေတော့သူတို့လည်းရွာထဲမှာမင်းကြီးတွေတော့အခုလိုအဲ့လိုချိန်အချိန်ကြီးမျိုးရကြတော့သူတို့ကဘိုးပြီးတော့မှဟိုစားပါလေဟိုသူတို့တိတိထားပြီးတော့အဲ့လိုရှောက်ရှောက်နေကြတာပေါ့အဲ့လိုမျိုးဖြစ်တာပေါ့နော
်မြန်မာစစ်တပ်နဲ့ KNU တပ်မငါတို့ရဲ့ April 28ရက်နေ့ကတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ဘက်က10ဦးကျော်တေဆုံးခဲ့တယ်လို့ KNU ဘက်ကလည်း3ဦးခန့်ထိခိုက်တေဆုံးဒဏ်ရာရတာတွေရှိခဲ့တယ်လို့လည်းဆိုပါတယ်ဖာပွန်မြို့ပေါ်မှာတော့စစ်တပ်ကစခန်းချလာတဲ့နေရာတွေကို KNU ကပြစ်ခတ်တာတွေရှိတယ်လို့နှစ်ဖက်တိုက်ပွဲတွေကြောင့်ဖာပွန်မြို့အဝင်ထွက်လမ်းမတွေမှာလည်းလူလူတွေကတွာလာတာမျိုးတွေမရှိဘူးလို့လည်းဖာပွန်မြို့ကတူကပြောပြပါတယ်
။ဟာအဲ့ဒီဘက်မှာဖာပွန်လာတဲ့လမ်းမှာကမမောင်ကဒါကြီးတောင်သုံးလုံးပါညာအများကြီးအဲ့တောက်လျှောက်ကစစ်သက်ဒီတိုက်ပွဲဖြစ်နေတဲ့နေရာလေးတွေမှာမချောင်းလည်းပဲပေါ့နော်။ဟိုဘိုးတော်မဟိုကန်တိုက်ပွဲဖြစ်ကြပါအဲ့တလန်းလုံးကဟိုဆက်ဖြစ်တဲ့ဆိုတော့လူမမသွားရဲကြအောင်လေ။
မြန်မာစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းပြီးကလေးက KNU တပ်မ9နဲ့တိုက်ပွဲတွေဇက်တိုက်ဖြစ်နေပြီး KNU တပ်မ9ကတော့တလအတွင်းမှာစစ်တပ်ရဲ့ခြေကုပ်စခန်းနှစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဒီလိုစခန်းသိမ်းတိုက်ပွဲတွေဖြစ်ပြီးတိုင်းမှာလည်းစစ်တပ်ဘက်က KNU တပ်မ9ထိ ंछ ုပ်တဲ့ကရင်ရွာတွေကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်ကရင်ရွာသား1000ကျော်ဟာအခုချိန်ထိဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပါတယ်ရှင်။